တောင်နေမြောက်ကိုရီးယားနိုင်ငံအကြားကတင်းမာနေတဲ့နယ်စပ်ဒေသမှာအပြန်အလှန်ပြစ်ခတ်မှုခဏတာဖြစ်ပွားခဲ့တဲ့အပေါ်နိုင်ငံတကာစစ်ပက်ဆိုင်ရာအာဏာပိုင်တွေကစုံစမ်းစစ်ဆေးနေတဲ့အကြောင်းပြည်သူတွေနောက်ကတ်အရှင်ကသတင်းပေးပို့ထားပါတယ်။တော်တော်ရှင်များခင်ဗျာကိုရီးယားကျွမ်းဆွဲကိုပိုင်ခြားထားတဲ့တောင်နေမြောက်နယ်နိုင်ငံအကြားကစစ်မဲ့ဆုံမှာနယ်နိုင်ငံနယ်ကြားဆောင်တပ်သားတွေအကြ ပြောကြပေမဲ့ထိခိုက်ဒဏ်ရာရသူမရှိဘူးလို့ဆိုပါတယ်တောင်ကိုရီးယားနိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူဒေးဗစ်အော်တန်ကလည်းထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းမကြားရဘူးလို့ပြောပါတယ်ဒါအပြင်ဒီစစ်မဲ့ဇုံကိုစောင့်ကြည့်ရတဲ့ကုလသမဂ္ဂအပြစ်ခတ်ရစဲရေးဆိုင်ရာကော်မရှင်ကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကိုတွားရောက်စစ်ဆေးမယ်လို့သူကဆက်ပြောပါတယ်
It involves moving to the location and physically looking at the ground and interviewing the individuals that were involved
အဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကိုကိုရိုင်းကူကြတွားရောက်စစ်ဆေးပြီးတော့ဒီထဲမှာပါဝင်ခဲ့တဲ့လူတွေကိုစုံစမ်းမေးမြန်းကြည့်ဖို့လိုပါတယ
်မြောက်ကိုရီးယားနိုင်ငံဆောင်တပ်သားတွေကတောင်ကိုရီးယားနိုင်ငံဘက်ကိုချိန်ရွယ်ပြီးဆက်တနတ်တွေနဲ့စတင်ပြစ်ခတ်ခဲ့တာလို့တောင်ကိုရီးယားစစ်ဘက်ဆိုင်ရာအာဏာပိုင်တွေကပြောပါတယ်ဒါကြောင့်တောင်ကိုရီးယားတပ်သားတွေဘက်ကတနက်နဲ့ပြန်ပြစ်ခတ်ခဲ့ပြီးပြစ်ခတ်မှုကိုရပ်တန့်ဖို့အတန်ချက်ဆက်ကနေသတိပေးပြောကြားခဲ့တယ်လို့ဆိုပါတယ်1950ခုနှစ်မှာမြောက်ကိုရီးယားနိုင်ငံကတောင်ကိုရီးယားနိုင်ငံကိုဝင်ရောက်စီးနင်းခဲ့တဲ့အတွက်ကိုရီးယားစစ်ပွဲစတင်ဖြစ်ပွားခဲ့တာပါ1953ခုနှစ်မှာတော့နိုင်ငံပြစ်ခတ်ရစဲရေးသဘောတူညီမှုရရှိခဲ့ပေမဲ့ဒီစစ်ပွဲပြည်ဆုံချောင်းတရားဝင်သဘောတူညီမှုတော့မရခဲ့ပါဘူးမကြခင်နှစ်တွေအတွင်းနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာခဲ့ပေမဲ့တကယ်တော့စစ်ပွဲကိုတရားဝင်ပြီးဆုံးခဲ့ခြင်းမရှိတဲ့အတွက်ဒီစစ်ပွဲဟာဆက်လက်ဖြစ်ပွားနေစေလို့ယူဆရမှာဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကဒုတိယကြိမ်ကျူးကျော်ခြင်းကဟန်တားနိုင်မှုအမေရိကန်တပ်ဖွဲ့အင်အား 28,000 လောက်တောင်ကိုရီးယားနိုင်ငံမှာချထားပါတယ်။ဒါအပြင်နိုင်ငံစလုံးကပြစ်ခတ်ရစဲရေးသဘောတူညီချက်ကိုလိုက်နာခြင်းရှိမရှိစောင့်ကြည့်တဲ့ကုလသမဂ္ဂတပ်ဖွဲ့ကိုလည်းအမေရိကန်တပ်ဖွဲ့တွေကပဲဦးဆောင်နေတာဖြစ်ပါတယ်။နိုင်ငံကြားအခုလိုအပြန်အလှန်ပြစ်ခတ်မှုတွေမကြာခဏဖြစ်ပွားလေးရှိပေမဲ့ဒီကနေ့ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုကတော့ပြီးခဲ့တဲ့ဇူလိုင်လကတည်းကပထမဆုံးအကြိမ်ဖြစ်ပွားတာလို့ဆိုပါတယ်။2009ခုနှစ်မှာနိုင်ငံထိပ်သီးဆွေးနွေးပွဲကျင်းပပြီးခဲ့တဲ့ကနှစ်ဖက်အခုလိုပြစ်ပခတ်တွေဖြစ်ပွားနေမှုကဟန်တားရေးကိစ္စတွေမှာတိုးတက်ကောင်းမွန်လာခဲ့ပါတယ်။အဲ့ဒီထိပ်သီးဆွေးနွေးပွဲကတဆင့်နိုင်ငံကြားအဆင့်မြင့်စစ်ဖက်ဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ဖို့လမ်းကြောင်းတွေပွင့်လာခဲ့ပေမဲ့နောက်ဆုံးကျင်းပခဲ့တဲ့စစ်ဖက်ဆိုင်ရာတွေ့ဆုံဆွေးနွေးမှုမှာတော့နိုင်ငံကြားရေချောင်းဆိုင်ရာနယ်နိမိတ်တပ်မရေးသဘောတူညီမှုမရနိုင်ခဲ့တာကြောင့်အဲ့ဒီဆင်းရဲပွဲပြတ်သွားခဲ့ရပါတယ်